နွေမာလာရှင်းနေမှာကျင်းပမယ်ရွေးကောက်ပွဲဟာဒီမိုကရေစီစနစ်ပြည်ပြောင်းလဲရေးကိုသွားနေရမြန်မာနိုင်ငံအတွက်အလွန်အရေးပါတာမို့အခုလိုမဲဆွယ်စည်းရုံးနဲ့ကာလတွေမှာဘာသာရေးကိုနီလန်တစ်ခုအနေနဲ့အသုံးချပြီးတော့သွေးခွဲတာပြည်ပခဖြစ်ပေါ်လာမယ့်အခြေအနေတွေပေါ်မှာစိုးရိမ်မိတယ်လို့အမေရိကန်ပြင်သစ်ကနေဒါနဲ့ဩစတြေးလျနိုင်ငံအပါအဝင်တန်ယုံ၉ခုကပူးတွဲကြေညာချက်တစ်စောင်ကိုပြီးခ ာလူမျိုးဘာသာနဲ့နိုင်ငံရေးပါတီမရွေးမျှတမှုရှိဖို့တတ်သမတ်ထဲကြဖို့နဲ့အတူပွင့်လင်းမြေတားမှုရှိဖို့အတွက်ကိုလည်းတန်ယုံတွေကတောင်းဆိုထားပါတယ်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဖော်လုံးမှုဆောင်ဖွဲ့ဝင်တူဖြစ်တဲ့ဦးညာဝင်းကတော့တန်ယုံကိုကူကအခုလိုချင်းညာချက်ထုတ်ပြန်လိုက်တယ်လို့ပဲသူ့အနေနဲ့လည်းစိုးရိမ်မှုရှိတယ်လို့ RFA ကအခုလိုပြောပါဗျ။
ကျွန်တော်တို့လည်းအဲ့ဒါစိုးရိမ်တယ်။ဘာသာရေးကတိတ်ပြီးတော့သိမ့်မွေးတယ်။ကျွန်တော်တို့ကတစုံတစ်ခုစုံပြီးတော့ပြောလို့လည်းမသိဘူး။သို့တော့ဥပဒေအရလည်းဘာသာရေးနိုင်ငံရေးဘာသာရေးနဲ့မရောရှက်ရဘူးလေ။အဲ့ဒါဒီလိုစိုးရိမ်တယ်လို့ပြောတာဟာကျွန်တော်တို့ကလည်းအဲ့ဒီလိုပဲသဘောရစိုးရိမ်မိပါကျွန်တော်တို့ဆိုရင်လေဆိုတာလေကျွန်တော်တို့ကိုယ်တိုင်ကျွန်တော်တို့ဒီမှာအများစုကဗုဒ္ဓဘာသာတွေပေါ့နော်ဗုဒ္ဓဘာသာတွေမှာဗုဒ္ဓဘာသာပွင့်နေကပဲဒီဥပဒေကိုချိုးဖောက်ပြီးလုပ်နေတယ်ဆိုတော့တော်တော်ကြားလို့လည်းမကောင်းဘူးဆိုလဲဆိုရင်လေအဲ့ဒါပါ
ကြပြင်လဲပြီးခဲ့တဲ့စက်တင်ဘာလ14ရက်နေ့ကထုတ်ပြန်လိုက်တဲ့မဲဆန္ဒရှင်တွေရဲ့နောက်ဆုံးစာရင်းမှာလဲအမှားအယွင်းတွေအများပြားဖြစ်နေတာမို့ဒီလိုအခြေအနေတွေကလည်းပြဿနာဖြစ်နေတယ်လို့လည်းဥညာဝင်းကဆက်ပြောပြပါတယ်
အဲ့ဒီရုပ်ောက်ပွဲနဲ့ပတ်သက်ပြီးအားလုံးကိုပြောရင်တော့မဲစင်းရင်ကပြဿနာပဲမဲစင်းရင်ကအဓိကစိုးရင်ရမယ်ဟာတရားမျှတာတော့ရုပ်ောက်ပွဲဖြစ်ပေါ်ဟာမဲစင်းမှာကမှုပုံမှာတည်တယ်အခုထွက်လာတဲ့စင်းရင်ကအတော်အခက်ခဲတယ်အသေးစိတ်တော့ကျွန်တော်ထပ်မပြောတော့အများကြီးဖြစ်နေပါလ
ေ NLD ပါတီရဲ့ဘုလုံးမှုဆောင်ဖွဲ့ဝေဦးညာဝဲမှာရှင်ရှခိုင်ပြည်နယ်ဟာနှစ်ဖက်အဖွဲ့တွေကြားမှာပြိပခါတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့ပြည်နယ်တစ်ခုဖြစ်ပေမဲ့အခုရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးရေးကာလတွေမှာတော့ဘာသာရေးကိုအသုံးချပြီးတော့မဲဆွဲစည်းရုံးတာမျိုးတွေမတွေ့ရဘူးလို့ရှခိုင်အမျိုးသားပါတီ ANP အဖွဲ့ကဦးအေးတအောင်ကပြောပါတယ
်အခုရှိနေတာကျွန်တော်ဒီလိုအခြေအနေမျိုးမတွေ့ရသေးဘူးကျွန်တော်ကမင်းရဲ့ပြည်နယ်မှာခမဲဆွဲတရားခေါ်ရတဲ့စည်းရုံးတာတွေဖြစ်ပါတယ်တော့ရှိနေတော့ဘာသာရေးနဲ့ပတ်သက်လို့ပုံစံတော်မျိုးစည်းရုံးတာမျိုးတော့မတွေ့ရသေးဘူးကျွန်တော်အဓိကပြောချင်တာကတော့ဒီကိစ္စမရတဲ့လူတွေအနေနဲ့တပတ်ကကဆောင်ရတဲ့ပုဂ္ဂိုလ်တွေကပုံစံတွေစည်းရုံးနဲ့နောက်ပါပြီးတော့အစူပူပူလုံလာမှာတော့ကျွန်တော်ဆွေးနွေးပါတယ
်အလားတူရှမ်းပြည်နယ်ထဲမှာလည်းမဲဆွဲစည်းရုံးရေးတဲ့ကိစ္စတွေမှာပါသာရေးကိုအတုံးချပြီးတော့မဲဆွဲတဲ့ပြဿနာမျိုးတွေကိုမတွေ့ရဘူးဆိုပေမဲ့ရှမ်းပြည်နယ်အတွင်းမှာတိုက်ပွဲငယ်တွေပြန်ဖြစ်ပွားနေတဲ့အခြေအနေတွေတက်တာစိုးရိမ်နေရတယ်လို့ရှမ်း SNLD ပါတီကခေါင်းဆောင်တူဖြစ်တဲ့ဦးဆိုင်ညွတ်လွင်ကပြောပါတယ်
ကျွန်တော်တို့ဖြတ်သားမှုတွေမှာတော့ဒီပါသာရေးကြောင့်ပြဿနာမမြင်ဘူးအရှင်ကျွန်တော်တို့မှာ RC တွေလည်းရှိတယ် Clear နေလည်းရှိပါတယ်တချို့မွတ်စလင်ပါသာဝင်တွေလည်းရှိပါတယ်ဒါပေမဲ့ဒီပေါ်မှာဘာမှကျွန်တော်ပါတီပေါ်မှာတော့ဘာမှတည့်ရမှုမရှိဘူးမဲဆိုတဲ့နေရာမှာလည်းဒီကိစ္စကိုအသုံးပြုလာရတာမရှိပါဘူးနော် NTA လည်းမှထူဖို့ဟိုရီမန်ထားတဲ့ RCSS နဲ့မြည်တော်မှာတိတ်တော်တော်များများတိုက်ပွဲတွေဖြစ်နေတယ်လူလူထိခိုက်မှုတွေလည်းရှိတယ်ကျွန်တော်တို့ပါတီဝင်တွေလည်းအများကြီးဒဏ်ရာရတာတွေရှိတယ်အဲတော့အခု RCSS ကတော့စီယုံရေးတွေရပ်တန့်ဖို့ဆိုပြီးတော့စာထုတ်ရတာရှိတယ်ဆိုတော့အခုကျွန်တော်တို့ဒီ RCSS နဲ့မြည်တွေနဲ့ပတ်သက်တော့ကျွန်တော်စီယုံရေးတွေရပ်ထားပါလေဆိုတော့
ရှမ်း SNLD ပါတီကဦးဆိုင်ညွှန်လွယ်မှာရှင်တကယ်တော့တိုက်စုံးမှုတွေအထိကြုံခဲ့ရတဲ့ရခိုင်ပြည်နယ်တွေကပြဿနာနဲ့အတူမိချီလာလိုအခြေအနေမျိုးတွေအပြင်အဲဒီကနေမန္တလေးလာရှုနဲ့တခြားမြို့နယ်တွေအတွင်းမှာလည်းဘာသာရေးနဲ့လူမျိုးရေးကိုအသွင်ဆောင်တဲ့ပြဿနာတွေဖြစ်ခဲ့ဘူးတာမို့အခုလိုနိုင်ငံအတွက်ရေးကြီးလာတဲ့ရွေးကောက်ပွဲလိုအခြေအနေမျိုးတွေမှာလူမှုအနေနဲ့သတိထားစောင့်ကြည့်ဖို့လိုမယ်လို့မန္တလေးမြို့ကစာရေးဆရာဦးကျော်ရင်းမြင့်ကပြောပါတယ
်မကြခဏအဲဒီလိုဘာသာရေးပြိပခါတွေကိုအဲ့နောက်ပေါ်ရတရားရောကဖန်တီးပြီးတော့မှတိုင်းပြည်ကိုမငြိမ်မသက်ဖြစ်အောင်လှုပ်လှုပ်နေတာကဖြစ်ခဲ့ပြီလေခဏခဏဖြစ်တယ်အဲတမတကလည်းပြောမှုတယ်လေအဲရှိတယ်နောက်ပေါ်ရလှုပ်နေတာဆိုအဲ့ဒီတော့အဲ့ဒီလိုလှုပ်တဲ့သူအုပ်စုတစုကတော့တမတစကားကိုထောက်ရှုပြီးတော့ရှိကိုရှိနေတယ်အဲ့တော့ရှိနေတဲ့အတွက်ကြောင့်မို့လို့အခုလိုနိုင်ငံရေးအရာရေးကြည့်တဲ့အချိန်ကမျိုးမှာအဲ့ဒါမျိုးဖန်ဒီလာမာကိုတန်ယုံတွေကစိုးရိမ်တာကြောင့်ဖြစ်မယ်နောက်တစ်ခုကတော့မန္တလေးသားမှာတချို့ဘုရားဗဒာသံဃာတော်တွေဥဒလေလောင်းဒီနဲ့ပတ်သက်ပြီးတော့တိမ်တဆင်းရှင်းပြမယ်ဆိုပြီးတော့လုပ်နေတာမျိုးတွေလည်းရှိတယ်အဲ့ဒီလိုရှင်းပြမယ်ဆိုတာကပါတီတစ်ခုခုကိုကိုစားပြုဒါမှမဟုတ်ကိုယ်စားလှယ်တူကိုဦးစားပေးပြီးတော့မှဇောင်းပေးပြီးတော့မှဟောပြောတာမျိုးတွေများမတော်တဆဖြစ်ခဲ့လို့ရှိရင်အဲ့ဒါကိုမလိုလားတဲ့သူတွေကစန့်ကျင်ရင်ခန္ဓာရင်းနဲ့ပြိပခအသွင်မှုမတော်တဆရောက်သွားနိုင်တယ်အဲ့ဒီတော့ အဲ့ဒါမျိုးကိုလည်းအမျိုးမင်းကြီးတဲ့လူတွေကစိုးရိမ်လာလို့ကျွန်တော်ထင်ပါတယ်
။ဒါကတော့ရွှေကောက်ပွဲမဲဆွယ်စည်းဝေးကာလတွေမှာဘာသာရေးကိုနီလန်တစ်ခုအနေနဲ့တုံးချကတွေးခွဲတာပြိပခဖြစ်လာမဲ့အခြေအနေတွေပေါ်မှာစိုးရိမ်တယ်လို့တန်ရုံကိုကူကထုတ်ပြန်ကြေညာလိုက်တဲ့အပေါ်မှာနိုင်ငံရေးပါတီခေါင်းဆောင်တွေနဲ့အတူမြန်မာနိုင်ငံရေးမှာဦးဆောင်နေကြသူတချို့ရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနားဆင်ခဲ့ရတာပါရှင်။